to the Voice of America in Burmese.
mingla manakhin kha tamya shwin lan chan ni ja ba si shin washington myo raw voa american tan ga ni 2015 khu ni october la 21 ye boudda bu ni nen khin season rwe ko myama sanaw chein manat 6 nai ga ni 9 nai thi line to meter 24 32 ne 49 ru ga ni dai yai thau lwin paw ma ba shin tama engine nai ma
mingla manakhin wa kya aku manat phe nengan daga thadin ni ko ko nyan wei aun ne tu chin sam mu wi တင်ပြတော့မှာဖြစ်ပါတယ်သူရတဲ့သတင်းတွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားဆီးရီးယားဝေဟင်းပြည်မှာတိုက်လေယာဉ်တွေရဲ့လုံခြုံစိတ်ချတဲ့အကွာအဝေးမှာနေကြဖို့ချမှတ်ထားတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ချက်ချင်းတက်ရောက်စေမှာဖြစ်ပါတယ်အစ္စရေးပါလက်စတိုင်းပြည်ပခန့်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုလွဲမွားစွာအသုံးမချကြဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မိုးဝေဥရောပသမဂ္ဂရွေးကောက်ပွဲစောက်ကြည့်ရေးအဖွဲ့ EU EOM အနေနဲ့စစ်တပ်တွေတဲကမဲယုံတွေကိုတွားရောက်လေ့လာနိုင်တော့မှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ EU EOM သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းစီစဉ်ပြီးမှနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့
ဝေးလာတဲ့နေရာမှာရှိတဲ့ဒီဘက်ရောက်မဲဆန္ဒရှင်တွေအတွက်ကတော့မတေးကြဘူးဆိုတော့ဝေးလို့ပြည်မီအောင်ဖို့မပူပေးနိုင်ဘူးလို့မပြောရချင်တော့မြတ်တော်မှုရှိဖို့ဒါဖြစ်တော့ပါလေ။
ဒါကတော့ပြည်ပနိုင်ငံအားလုံးမှာမဲရီပြန်ထည့်နိုင်ဖို့တပြေးညီဆောင်ရွက်ပေးလို့မဖြစ်နိုင်တော့ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ပြောဆိုချက်အပေါ်တုံ့ပြန်သွားတာပါဒါကလည်းနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားနှစ်နိုင်ငံရဲ့တိုက်လေယာဉ်တွေအနေနဲ့ဆီးရီးယားနိုင်ငံဝေဟင်မှာလုံခြုံစိတ်ချရတဲ့အကွာအဝေးမှာနေကြဖို့အတွက်အခြေခံချမှတ်ထားတဲ့သဘောတူညီချက်နားလည်မှုစာချုပ်လွှာကိုအင်္ဂါနေ့လက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်အဲ့ဒီသဘောတူညီချက်ဟာချက်ချင်းတက်ရောက်မှုရှိစေမှာဖြစ်ပါတယ်ပင်တဂွန်စစ်ဌာနချုပ်မှာပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့အမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူပီတာကွတ်ကတစ်ဖက်နဲ့တစ်ဖက်လေယာဉ်တွေဘလို့အကွာအဝေးမှာနေရမယ်ဆိုတဲ့အတိအကျတမတ်ချက်ကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်လေယာဉ်မှုတွေအနေနဲ့ဒါကိုတည်ထားကြပြီးဖြစ်တယ်လို့သူကပြောပါတယ်။ဒီသဘောတူညီမှုကတစ်ဖက်နဲ့တစ်ဖက်ချင်းချောက်တာမျိုးမဖြစ်ရအောင်ကျူးကျော်ရန်စတာမျိုးအဖြစ်မျိုးနဲ့မကြုံရအောင်ဟန်တားနှံလိမ့်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုပါတယ်။ဒီသဘောတူညီမှုနဲ့ပတ်သက်ပြီးတော့အသေးစိတ်မထုတ်ပြန်ဖို့ရုရှားနိုင်ငံဘက်ကတောင်းဆိုထားတဲ့အကြောင်းမစ္စတာကွတ်ကပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့မှားယွင်းတွက်ချက်တာမျိုးမဖြစ်သင့်ဘူးလို့လည်းပြောပါတယ်။ဒီသဘောတူညီမှုမှာစီရီယာနိုင်ငံအပေါ်မှာရှိနေတဲ့လေယာဉ်တွေအလုံးအနေနဲ့သက်ဆိုင်တဲ့အကြောင်းအဲ့ဒီထဲမှာမောင်းသူမဲ့ drone ယာဉ်တွေပါပါဝင်ပြီးတော့တခြားနိုင်ငံတွေနဲ့တော့သက်ဆိုင်ခြင်းမရှိဘူးလို့ဆိုပါတယ်။တင်းနေတာနေ့လက်ထာခီယာခိုင်အတွင်းရုရှားရဲ့လေကြောင်းတိုက်ခတ်မှုအတွင်းမှာလူပေါင်း45ယောက်ထက်မနည်းတိဆုံးခဲ့ရတယ်လို့စီးရီးယားရေးစောင့်ကြည့်နေတဲ့လူခွင့်ရေးအဖွဲ့အစည်းကပြောဆိုလိုက်ပါတယ်ခင်ဗျာ။
သတင်းသုံးပတ်နီးပါးကြာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းနဲ့ပေတီဘက်ကကိုပြေလျှော့နိုင်မှုအတွက်လူညုံရေးတပ်တွေကိုတလွဲအသုံးချခြင်းမပြုဖို့အစ္စရေးဝန်ကြီးချုပ်ဘန်တန်မန်နေတန်ယာဟုနဲ့အင်္ဂါနေ့ကတွေ့ဆုံစဉ်မှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကသတိပေးပြောကြားလိုက်ပါတယ်။ဒါ့အပြင်ဒေတာအတွင်းကိုပါကြည့်ရဲရိုက်နိုင်တဲ့ဘာသာရေးပေတီဘက်ကအဖြစ်အန်ဒီရရှိတဲ့အခြေအနေကိုပိုပြီးကျေပြန့်လာအောင်ဆက်ပြီးလှုပ်မထားသင့်ဘူးလို့ဘန်ကီမွန်ကပြောဆိုသွားသလိုအဲ့လိုမဖြစ်အောင်တားဆီးဖို့လိုတယ်လို့လည်းသူကတိုက်တွန်းသွားပါတယ်။လူတွေအသက်ဆုံးရှုံးမှုမဖြစ်ခင်အထူးဂရုစိုက်ဆောင်ရွက်ခြင်းမပြုရင်လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေဟာစန့်ကျင်ဘက်ရလဒ်တွေဖြစ်ပေါ်လာနိုင်တယ်လို့လည်းအတွင်းမှုချုပ်ဘန်ကီမွန်ကသတင်းနောက်တွေကိုပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအတွင်းအစ္စရေးတို့ဘက်ကပါလက်စတိုင်းအပေါ်အလွန်ကြုံအင်အားသုံးနေတယ်ဆိုတဲ့ဆူဆွဲပြောဆိုမှုတွေနဲ့ရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့သတင်းပတ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအတွင်းဣသရေလတပ်ဖွဲ့ဝင် 10 ဦးနဲ့ပါလက်စတိုင်းလူမျိုး 40 ကျော်တေဆုံးခဲ့ရပါတယ်
။အမေရိကန်နဲ့အီရတ်တပ်ဖွဲ့တွေဟာတနှစ်ကျော်ကြာတိုက်ပွဲတွေဆင်နွှဲခဲ့ပြီးတဲ့နောက်အီရတ်နိုင်ငံရဲ့မြို့တော်ဘက်ဂရက်ရဲ့မြောက်ဘက်မှာရှိတဲ့အဓိကရေနံချက်စက်ရုံတွေရှိရာမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေအပြည့်အဝပြန်လည်ပြီးတော့ထိန်းချုပ်နိုင်လိုက်ပြီလို့ပြောဆိုလိုက်ကြပါတယ်။အီရတ်ဗိုလ်ချုပ်ယာယာရာဆူကဘေဂျီမြို့ကိုပြန်လည်သိမ်းပိုက်ပြီးတာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးမိုက်ဖာလီယာနော့စကီကတော့အဲ့ဒီမြို့ကိုအီရတ်တပ်ဖွဲ့ဝင်တွေနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်1000ခွဲကထိန်းချုပ်ထားလိုက်ပြီးရန်သူတွေရဲ့ကြိုကြားတိုက်ခိုက်နေမှုတွေကိုလိုက်လံပြီးတော့ရှင်းလင်းနေတယ်လို့ပြောဆိုပါတယ်။ 2014 ခုနှစ်ဇွန်လကတည်းက ISC သွေးကြွတွေလက်ကိုကြက်ရောက်သွားတဲ့အဲ့ဒီမျိုးရဲ့အဆောက်အဦတွေရဲ့ခေါင်းမိုးတွေပေါ်မှာအီရတ်တပ်ဖွဲ့ဝင်တွေကအီရတ်အလံတွေကိုဝေယမ်းနေကြတာကိုရုတ်တံထုတ်လွှင့်မှုတွေမှာတွေ့နေရပါတယ်ခင်ဗျာ
။ရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးတိုးမြင့်ရေးကိစ္စတွေမှာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာမဲ့ Justin Trudeau နဲ့ဆက်လက်ပူးပေါင်းလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပန်းဖြတ်ထားကြောင်းရွေးကောက်ပွဲအနိုင်ရမှုအတွက်တယ်လီဖုန်းနဲ့အင်ကာနီကဂုံပြုပြောကြားစဉ်မှာသမရဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့ TPP လို့ခေါ်တဲ့ Pacific ရံဝန်ဒေတာပူးပေါင်းဆောင်ရွက်ရေးအောင်မြင်ခဲ့တဲ့ကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုရှေ့တိုးဆောင်ရွက်သွားဖို့ကိစ္စတွေကိုခေါင်းဆောင်နှုတ်ဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ပါရီမြို့မှာဒီဇင်ဘာလအတွင်းကျင်းပဖို့ရှိတဲ့ဆွေးနွေးပွဲအတွင်းကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ရရှိအောင်လှုပ်ဆောင်သွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ကနေဒါနိုင်ငံမှာအင်္ဂါနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်း Liberal Party ကိုဦးဆောင်ပြီးတည်တာတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့တဲ့ Justin Trudeau ဟာမကြခင်ဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ
်။ UAB ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAB ကတည်းကမြန်မာဘက်အစီအစဉ်ကဘုရင့်နဲ့နန္ဒခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ရှေ့လမှာပြုလုပ်မဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိစေရပါမယ်ဆိုပြီးတော့မြန်မာအစိုးရကအမခံခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတအင်ဂျီရိုရဲ့ထိပ်တန်းအရာရှိတဦးကပြောဆိုလိုက်ပါတယ်။မြန်မာထိပ်တန်းအရာရှိတွေနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတဲ့နောက်သူတို့ပြောဆိုမှုတွေပေါ်ကျေနပ်အားရမိတဲ့အကြောင်းသမ္မတရဲ့ဒုတိယအမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရော့စ်ကအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အဖြေပေါ်လေးစားအတိမတ်ပြုတ်လိုက်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းလည်းသူကပြောဆိုပါတယ်။ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရမှာနောက်ပြန်လှည့်တယ်လို့ယူဆပြီးတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားကိုပြန်လည်ဆန်းစစ်သွားမယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရော့စ်ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဥရောပသမ္မတရဲ့မြန်မာနိုင်ငံရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အလက်ဇန်ဒါဂရက်လန်ဗက်စ်ဒရော့ဖ်ကသူကလည်းသူ့အဖွဲ့ရဲ့လိလာစောင့်ကြည့်သူတွေအနေနဲ့မဲပေးမှုတစ်ခုတည်းနဲ့မကဘဲရွေးကောက်ပွဲရဲ့ဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်နေပါတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်ပါတီနှစ်ခုစလုံးရဲ့စီးနေလွတ်တော်အမတ်တွေဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ပေါ်လစီနဲ့ပတ်သက်လို့အင်္ဂါနေ့မှာအပြေရှားမရဖြစ်ခဲ့ရပြီး Republican Party ကဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့နိုင်ငံသားဆက်ဆံရေးကော်မတီကတော့ဒါဟာအဖက်ဆယ်မရအောင်ကြာဆုံးခြင်းပဲလို့ဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတောက်လျှောက်စောင့်ကြည့်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার နဲ့ပယ်တင်းဒုံးကျည်စနစ်အစီအစဉ်တွေကိုသူ့ပြည်သူတွေငတ်ပြတ်နေပေမဲ့တိုးချဲ့လွတ်ဆောင်နေကြောင်း Tennessee ပြည်နယ် Republican Party စီနေမတ်ဘော့ဘ်ကော့ကာကကြားနာပွဲမှာပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ဖို့ရှိတဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုမူကြမ်းနှစ်ခုကိုစီးနှိမ်လွှတ်တော်မှဒီနှစ်တည်းစတင်ဆွေးနွေးခဲ့ပေမဲ့ဥပဒေပြဋ္ဌာန်းဖို့အလားအလာကတော့မရေရာသေးပါဘူး။ဒီမိုကရေစီနိမတ်ဖြစ်တဲ့ဘန်ကာဒင်ကတော့ကိုယ့်ပြည်သူတွေပေါ်ဆူဆူဝါဆက်ဆံတဲ့မြောက်ကိုရီးယားလိုအစိုးရမျိုးမရှိဘူးလို့ပြောကြားလိုက်ပါတယ
်။အင်္ဂါနေ့ကနှစ်နိုင်ငံချစ်ချည်ခီးစဉ်ဖြစ်ရောက်ရှိလာတဲ့ကျောက်သမရရှီကျင်းပင်ဟာပြစ်တိန်ပါလီမန်မှာမင်ကွန်းပြောဆိုခဲ့ပါတယ်။မစ္စတာရှီကျင်းပင်ရဲ့ခီးစဉ်ဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကိုမြင့်တင်ဖို့ဗြိတိန်နဲ့တရုတ်နှစ်နိုင်ငံအတွက်အခွင့်အလမ်းအဖြစ်ဗြိတိန်အစိုးရကအမွှန်းတင်ပြောဆိုခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့တရုတ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေတယ်မှာဗြိတိန်အစိုးရကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်တယ်လို့ဆိုပါတယ်။အင်္ဂါနေ့အစောပိုင်းမှာတရုတ်သမ္မတကိုဗြိတိန်ပြည်မကြီးကဘက်ကင်ဟမ်နန်းတော်မှာခါခါနာနာကြိုးစိုးနှုတ်ဆက်ခဲ့ပါတယ်။မစ္စတာရှီကျင်းပင်ရဲ့လေးရကြခီးစဉ်တွင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဘူရူးနေမှာတွေ့ဆုံဆွေးနွေးဖို့ရှိပြီးတော့မစ္စတာကင်မရွန်ရဲ့ကျေးလက်အပန်းဖြေအိမ်တော်မှာကျင်းပမယ့်ညစာစားပွဲကိုတွေ့ရဖို့ရှိတဲ့အပြင်စီးပွားရေးလုပ်ငန်းရှင်တွေကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ46ဘီလီယံတန်ဖိုးရှိတဲ့နှစ်နိုင်ငံသဘောတူညီချက်တွေဒီသတင်းပတ်အတွင်းမှာအပြီးအထချုပ်ဆိုမှာဖြစ်တယ်လို့လည်းဒေးဗစ်ကင်မရွန်ရဲ့ယုံကပြောဆိုပါတယ်။ဒါအပြင်အကြမ်းဖက်ဝါဒနဲ့အစွန်းရောက်ဝါဒတွေရဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုလည်းနှစ်နိုင်ငံခေါင်းဆောင်တွေကဆွေးနွေးမှာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
Direct from Washington, the
ဒါကတော့ဗုဒ္ဓဘူးနေ့နနခင်းသတင်းစီစဉ်ကိုဥဆံမိုးဝေနဲ့ကိုညံဝင်းအောင်တို့ကပြပြသွားတာပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာ EUEOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေကမဲယုံတွေကိုတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်ကပြောပါရယ်။ဒါအပြင်တိုင်းသားဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေစီကိုလည်းအာယုံဆိုင်လေ့လာသွားမယ်လို့လည်းဆိုပါရယ်။အပြည့်အစုံကတော့မနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
2015ပါတီစုံရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ EUEOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေကမဲယုံနေမှာတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ဒီအဖွဲ့ရဲ့လေ့လာရေးမှုအဖွဲ့ချုပ် Alexander Gough Lambsdorff ကဆိုပါတယ
် In the meeting with the commander in chief he agreed that our European Union
ကျွန်တော်တို့အဖွဲ့အနေနဲ့တမရတော်တွေမဲပေးတဲ့မဲယုံတွေကိုတွားရောက်လေ့လာခွင့်ပေးမယ်လို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တုန်းကသဘောတူထားပါတယ်တော်လို့မရနိုင်တဲ့နိုင်ငံတော်လုံခြုံရေးအရာတချို့မတော်နိုင်တဲ့နေရာတွေကလွဲလို့မဲယုံအားလုံးကိုလွတ်လပ်စွာလေ့လာခွင့်ပြုထားပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာတိုင်းဒေသလူနည်းစုနေထိုင်တဲ့ဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့အရက်တွေကိုစောင့်ကြည့်သွားဖို့ရှိသလားဆိုတဲ့ VOA မြန်မာပိုင်းရဲ့မေးခွန်းကိုတော့သူကအခုလိုဆက်ပြောပါတယ်
။ And the second question is definitely we will also be observing minority areas.
ပထမဆုံးအနေနဲ့ကျွန်တော်တို့အဖွဲ့တွေဟာတနိုင်ငံလုံးအနှံ့ဖြန့်ကျက်ပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာပါပြီးတော့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုအောင်ဆိုင်လေ့လာသွားမှာလည်းဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာရွေးကောက်ပွဲမှာအလုံးကိုပါဝင်စောင့်ကြည့်သွားမယ်ဆိုတဲ့အခြေခံမူတစ်ခုနဲ့ပြေဝမှုလိုအပ်တာကြောင့်ဒီဒေသတွေစီကိုလည်းတရားပေါက်တွားရောက်မှာပါ
ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲတစ်ခုကိုပဲလေ့လာစောင့်ကြည့်တာမဟုတ်ပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့ကာလရှည်လေ့လာစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်ဒါအပြင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်လက်တွေကိုလည်းအသေးစိတ်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကဆိုပါတယ်
။ Looking at the laws that govern the election. Looking
ကျွန်တော်တို့ဟာရွေးကောက်ပွဲလေ့လာမှုတွေမှာအသေးစိတ်လေ့လာမှုတွေပြုလုပ်သွားမှာပါ။ကျွန်တော်တို့တွေဟာရွေးကောက်ပွဲဆိုင်ရာဥပဒေအလုံးကိုလေ့လာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဒေတာအဆင့်တိုင်းအဆင့်နဲ့ပြည်ထောင်စုကော်မရှင်တွေရဲ့လှုပ်ဆောင်ချက်တွေကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေတတိပုဂ္ဂလအမတ်တွေရဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေနဲ့မီဒီယာသမားတွေရဲ့လှုပ်ဆောင်မှုအဝအဝကိုလည်းစောင့်ကြည့်လေ့လာသွားဖို့ရှိပါတယ်။ရွေးကောက်ပွဲနေ့မှာမြို့နယ်ဒေသအသီးသီးမှာရှိတဲ့မဲယုံတွေရဲ့မဲပေးမှုတွေ၊မဲရည်တွက်မှုတွေနဲ့ရလဒ်ထုတ်ပြန်ကြေညာတာတွေအားလုံးကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ကနဦးတွေ့ရှိချက်တွေကိုထုတ်ပြန်ကြေညာသွားမှာဖြစ်ပြီးတော့အပြီးသက်အစီရင်ခံစာကိုတော့နောက်လအနည်းငယ်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာနောက်ကျင်းပမယ့်ရွေးကောက်ပွဲတွေမှာပြည်ပြည်စုံတဲ့ရွေးကောက်ပွဲဖြစ်ဖို့အကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။လေလာသူပေါင်း150ဦးပါဝင်မဲ့ဒီအဖွဲ့ဟာဒီရွေးကောက်ပွဲမှာဘယ်သူနိုင်မယ်ဘယ်သူရှုံးမယ်ဆိုတာကိုစိတ်ဝင်စားသလိုတဦးတယောက်ရဲ့စိတ်ခိုင်းချက်ကိုလည်းဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါ့အပြင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမပြုဘဲနဲ့လေလာစောင့်ကြည့်သွားဖို့ပဲရှိပါတယ်။ဒီအဖွဲ့ကနေကာလရှည်လေလာသွားမယ့်လူ30ဟာရွေးကောက်ပွဲအလွန်ဒီဇင်ဘာလကုန်ထိဆက်ရှိနေမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာဥရောပအဖွဲ့ဝင်နိုင်ငံ28နိုင်ငံအပြင်နော်ဝေးဆွစ်ဇာလန်နဲ့ကနေဒါနိုင်ငံတွေကနေလေ့လာသူပေါင်း150ဦးကိုမြန်မာနိုင်ငံသို့ဆီလွတ်သွားမှာလည်းဖြစ်ပါရခင်ဗျာ
VOA သတင်းထောက်ကိုထက်အောင်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်ကြိုတင်မဲ့လက်မှတ်တွေပြန်ရရှိဖို့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံသား၏ဝင်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုချက်ကြောင့်နိုင်ငံရခြားမှာကြိုတင်ဆန္ဒမဲမပေးလိုက်ရသူတွေဘက်ကသူတို့မဲတွေပြန်ထည့်နိုင်ရေးမျှော်လင့်နေကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့အနီးအဝေးအကွာအဝေးပေါ်မှာမူတည်ပြီးတော့အချိန်အခက်အခဲတွေရှိနေတာကြောင့်ပြည်ပနိုင်ငံအားလုံးမှာမဲတွေပြန်ထည့်နိုင်ရေးတပြေးညီဆောင်ရွက်ပေးလို့တော့မဖြစ်နိုင်တော့ဘူးဆိုတဲ့ပြောဆိုချက်အပေါ်မှာအမေရိကန်နဲ့အင်္ဂလန်နိုင်ငံရောက်ကြိုတင်မဲမပေးလိုက်ရသူတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်။မနေ့ကရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲမှာပြည်ပနိုင်ငံတွေကမြန်မာတန်ယုံတွေမှာကြိုတင်မဲ့အခက်အခဲမျိုးစုံရင်ဆိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ဥက္ကဋ္ဌဦးတည်အေးကသတင်းတောက်တွေကိုရှင်းပြခဲ့တာပါစင်ကာပူလိုမြန်မာနိုင်ငံအနီးအနားမှာရှိတဲ့နိုင်ငံတွေကမဲဆင်းနာမည်မှာပါနေလျက်နဲ့မဲလက်မှတ်မရလို့မပေးလိုက်ရသူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲတွေကိုပြန်ပို့ပေးနိုင်တယ်လို့ဦးတည်အေးကပြောပါတယ်ဒါပေမဲ့ဝေးတဲ့နိုင်ငံတွေဘက်ကိုပို့ဖို့အတွက်သူတို့အနေနဲ့အခက်အခဲရှိနေတယ်လို့ဆိုပါရယ်ဒီအပေါ်မှာအမေရိကန်ပြည်ထောင်စုမြန်မာတန်ယုံမှာစနေနေ့က လွှတ်တော်တစ်ခုအတွက်ပဲကြိုတင်မဲပေးခွင့်ရခဲ့သူမြန်မာနိုင်ငံသားတအူးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဒီမဲပြည့်စုံမရတဲ့ဒီပါရောက်မဲစနာရှင်တွေအတွက်ကိုပြန်ပြီးတော့အချိန်မြောင်စီစဉ်ပေးမယ်ဆိုတဲ့အချက်ကိုတော့ကြိုးဆိုပါတယ်။ဒါပေမဲ့ဝိလန်တဲ့နေရာမှာရှိတဲ့ဒီပါရောက်မဲစနာရှင်တွေအတွက်ကတော့မတေးကြဘူးဆိုတော့ဝိလို့အချိန်မြောင်ပို့မပို့ပေးနိုင်ဘူးလို့မပေးဘူးဆိုတော့မြတ်တော်မရှိဘူးဒါဖြစ်တော့ပါလေ။ဘာလို့လဲဆိုတော့ပို့မယ်ဆိုရင်လည်းအချိန်ကတော့ကန့်သက်တော့ရှိတယ်။ဒါပေမဲ့ပို့မယ်ဆိုရင်လည်းဘယ်အခြေအနေချောက်ကိုလုပ်ငန်းကြီးလည်းရှိနေတဲ့အတွက်ဒီလိုဝေးလံတဲ့အမေရိကတို့လိုပူရောက်တော့နိုင်ငံတွေကိုလည်းအချိန်မီအောင်ပို့မယ်ဆိုရင်လည်းပို့လို့ရပြီးတယ်ဆိုရဲပြလင်းကျတော့ရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့မျှော်လင့်ထားတယ်ကျွန်တော်ဒီလေကျွန်တော်တို့ဒီလေရောက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားတာပေါ့နော်။
ကြိုတင်မဲ့စီးရင်မှားရွေးတဲ့ပုံစံအမျိုးမျိုးတွေရှိနေတယ်လို့လဲဝါရှင်တန်မြန်မာတန်ယုံမှအမျိုးသားလွှတ်တော်အတွက်ပဲမဲပေးခွင့်ရခဲ့တဲ့မအီအီအေးကပြောပါတယ်
။နောက်ကလာပါမြို့နယ်ဆိုလို့ပြီးတာကျမရဲ့နောက်အမျိုးသားတအူးရဲ့နှစ်ယောက်ပဲရှိတယ်။နှစ်ယောက်ပဲရှိတာပြီးရမယ်မရမဆုံးဘူးပေါ့နော်။အဲ့တော့သူကပြောတော့သူတို့အဝန်ထဲနေကိုယ်တိုင်မှာတဲ့မဲမရဘူးတဲ့ပြည်သူ့မြို့နယ်တစ်ခုလုံးမဲမပါလာဘူး။အဲ့ဒါနဲ့ဘယ်လိုဆောင်ရွက်ပေးမလဲပေါ့နော်ကျမမိရဲ့အဲ့ဒါသူတို့လည်းကြောင်းကြားရပါတယ်ပေါ့နော်အခုတော့ဒီနှစ်ခုပဲရှိရသူတို့ကြောင်းကြားရတယ်သူတို့သိရရင်တော့အကြောင်းပြန်ပေးမယ်အဲ့ဒါလေကျမโอเคဆိုပြီးကျမရဲ့မဲကိုယူပြီးတော့ဆက်လိုက်တဲ့ခါကျတော့တိုင်းဒေသကြီးလွတ်တော်မဲကမှားနေရမှာကိုပြရမယ့်ဟာမဟုတ်ဘူးဆိုတော့မဟုတ်တော့ကျမအဲ့ဒီဟာကိုကျမယူပြီးတော့မဲပေးလိုက်တယ်ဆိုရင်အဲ့ဒီမဲကပင်မဲဖြစ်သွားမှာဖြစ်တယ်အဲ့ဒါလေကျမဒါကတော့မှားနေရကျမပေးလို့မရဘူးပေးလိုက်ရင်လည်းပင်မဲဖြစ်မယ်တိုင်ရင်ကသူတို့မသိကြဘူးအဲ့ဒါနဲ့အဲ့ဒါဆိုအမအနေနဲ့တမဲပဲပြီးသွားပါပေါ့နော်ကျန်တဲ့နမဲအဲ့ဒါဆိုကျမကိုကျန်တဲ့နမဲအတွက်ဘယ်လိုလုပ်ပေးနိုင်မလဲတိုင်ရင်ကိုကျမမေးတိုင်ရင်ကဘာပြောလဲဆိုတော့အတတ်နိုင်ဆုံးလုပ်မယ်ဒါပေမဲ့ဘယ်တော့လဲဆိုတာသူတို့အတိအကျဘာမှမပြောနိုင်ဘူးပေါ့နော်အားလုံးတော့ဒီလိုဖြစ်နေရပေါ့နော်ကော်မရှင်ဘက်ကရောအကုန်လုံးကတော့အကြေကြုံအားနေတယ်ပေါ့အားနေတဲ့အတွက်ကြောင့်မို့လို့အမရင်းနေဒီလိုဖြစ်လာတယ်ပေါ့နော်အဲ့လိုမျိုးပြောပါတယ်ကျိုတင်မဲပေးခဲ့တာတော့ကျမမျိုးသားနှုတ်တော်တစ်ခုပဲရတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဒေါက်တာမြတ်ညာလာဆိုပြီးခဲ့ပါတယ
်အင်္ဂလန်နိုင်ငံမြန်မာတန်ယုံမှလည်းလွတ်တော်နေရာ၃နေရာအတွက်တနေရာပဲမဲပေးခွင့်ရခဲ့တဲ့ကိုအေယာထွန်းကလည်းကျိုတင်မဲတွေပေးတဲ့နေရာမှာအခြားနိုင်ငံတွေလိုပဲစာရိုက်ကနေပေးတဲ့စနစ်နဲ့လွယ်ကူအောင်လုပ်ပေးတဲ့နည်းလမ်းတွေမျိုးဘာကြောင့်ရွေးကောက်ပွဲကော်မရှင်နဲ့မြန်မာတန်ယုံတွေကအတုံးမပြုတ်တလဲလို့မေးခွန်းထုတ်ခဲ့ပါတယ်
သူတို့လည်းဘိုးရဲကဒါဟိုစနစ်တကျမလောက်ထားတာပဲလေ။ဟိုကျွန်တော်ဆိုလို့ချင်းဒီကနေကျွန်တော်အဝေးသွားတာကျွန်တော်လန်ဒန်နဲ့ကျွန်တော်နေတဲ့မြို့နယ်ဆိုမိုင်200ကျော်ဝေးတယ်။သွားပြန်လို့မိုင်400လောက်လေ။အလုတ်လောက်မှရက်ကအလုတ်ဖြတ်ပြီးသွားတာပေါ့နော်။ဟိုရောက်တဲ့အခါကျွန်တော်မဲရတပြားလေးရတယ်ပြောတယ်။အဲ့ဒီမှာဟိုကျွန်တော်တို့တန်ရုံကလူတွေလည်းအပြစ်မမြင်မဲရတပြားလေးရပြီးတော့အခုသူတို့ပေးခွင့်ရှိတယ်ဆိုတော့အဲ့မဲရတပြားနှစ်ပြားပေးလို့ရတဲ့လူတွေတန်ရုံကစနစ်တကျစရင်ကောက်ထားတယ်မရှိဘူး။ဟုတ်ကဲ့ကောက်ထားရခြင်းတော့ကျွန်တော်တို့လိုအဝေးရလူတွေတော့သူတို့ဘယ်လိုလုပ်ပေးမလဲအပြီးအမှပို့ဆက်ဖို့ဟိုဟာကိုလုပ်ရင်တော်တော်လွယ်တဲ့ကိစ္စအောင်ဘာကြောင့်အဲ့လိုတွေခက်ခက်ခဲခဲဖြစ်နေကျွန်တော်လည်းနားမလဲ
ကျွတင်မဲတွေပြန်ပြီးပေးနိုင်ရေးရွေးကောက်ပွဲကော်မရှင်မှာတာဝန်အပြည့်ရှိတယ်လို့မဲစင်းမှာမပါလို့မဲမပေးနိုင်နဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာနေထိုင်နေတဲ့ကိုကောင်းထက်ကပြောပါတယ
်ဒီမဲပြားတွေကိုပြည်သူတွေလက်ဆဲရအောင်ပေးမယ်ဆိုတော့ဟာသူတို့တောင်းဒါတွေ့ကြုံရှိရှိမရှိရှိဒါဟိုအတက်နဲ့ကုန်လုတ်ပေးရမှာပေါ့နော်ဟိုပြည်သူတဦးချင်းစီပြီးပါမှာပဲရောက်နေပါစေပြည်တွင်းထဲမှာပဲဖြစ်နေပါစေပြည်သူတဦးချင်းစီမဲထက်ခွင့်ရအောင်သူတို့လုတ်ပေးရမှာဒါရုပ်ောက်ပွဲကော်မရှင်ရဲ့တောင်းဝန်လဲ
မြန်မာနိုင်ငံတွင်းမှာကြိုတင်မဲတွေကတော့အောက်တိုဘာလ29ရက်နေ့မှာစတင်ပေးရမှာပါအင်္ဂါနေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအပြီးရလတ်ကိုနှစ်ပတ်အတွင်းကြေညာမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးတည်ကပြောသွားပါတယ်ရှင်ဗုဒ္ဓဘုနဲ့နနခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပ်ပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်းများစွာခိုလုံနေကြတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့နိုင်ရေးတပ်ခရိုင်ကတာဝန်ရှိသူတွေဟာအောက်တိုဘာလ20ရက်နေ့ကထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာတဲ့ဩစတြေးလျတန်တမန်အဖွဲ့နဲ့ဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်နက်ကင်အဖွဲ့အကြီးဆုံးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးအပါအဝင်ကရင်လက်နက်ကင်အဖွဲ့၃ဘွဲ့က မြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပိုင်းအတွင်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကိစ္စကိုထိုင်းနိုင်ငံဘက်ကဆွေးနွေးစကားပြောဆိုမှုတွေပြန်လည်စတင်လာတာပါအောက်တိုဘာလ20ရက်နေ့ကဩစတြေးလျကတန်တမန်ဖွဲ့လာရောက်ချိန်မှာထိုင်းနိုင်ငံတပ်ခရိုင်ကတာဝန်ရှိသူတွေကဆွေးနွေးခဲ့တာဖြစ်ပါတယ်ကရင်ဒုက္ခသည်ကော်မတီန
ကျွန်တော်တို့ကရင်တန်းစားတဲ့ကော်မတီပေါ့နော်ကျွန်တော်တို့ကတော့ဒီဟိုလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့ဒီကျန်တဲ့ဒီနေရာခြားခြားဖို့အတွက်ပြင်ဆင်မှုအနေနဲ့ကတော့ရှိတယ်လို့ပြင်ဆင်မှုအနေနဲ့ကျွန်တော်တို့အနည်းဆုံးအချိန်၄နှစ်နဲ့၅နှစ်ယူပြီးမှပြန်ပို့ဖို့ကိစ္စကိုကျွန်တော်တို့လုပ်နိုင်မှာဖြစ်တယ်။ဟုတ်နှစ်ဆယ်လောက်ပေါ့နော်
ဟုတ်ကဲ့ဒါလို့ကျွန်တော်တို့ကပြင်ဆင်ပြန်လုပ်ကြရတယ်အများကြီးရှိတယ်ကျွန်တော်တို့ကဒီရနေ့စာအနာဂတ်နိုင်ငံတကာအနေနဲ့တတ်မှတ်ထားတဲ့ဒီဘလွန်ထရီလေးဖြစ်ရမယ်နောက်တော့စိတ်ဖြစ်လေးရှိရမယ်နောက်တော့ချီမန်ဒစ်ကီဒီလေးရှိရမယ်နောက်တော့ဒီဆယ်ဆက်ဖြစ်ရှင်ဒီဂျူရီဗာဆလူရှင်းအဖြစ်လေးပေါ်ပြရမယ်ပေါ့နော်ဆိုရခါကြတော့နောက်ဘုရားကျွန်တော်တို့လည်းပဲကော်မတီတွေပါတွေ suyin, ni ye yin go bian bo khat khe ni de be so bi, on phyan dukha de scan committee ga ta win shi tu du ga le akhu lo so ba de.
Chano a mien ne ya lo akhu lo lo sia nang ngai mu maw ni ba de, ba ma ma bwa de be ya. Bu lo lo chano do song ya che de khu do bian bo twe song ya che ya do ma phit nan de bu lo chano mien na ba de. So chano khin ni lo ma tya ya ne pye pye de twe chao khin lu tu de a long ga do won za chano won za lai me lo chano tin ba de.
ထူးခြားချက်ကတော့ကင်းလက်နက်ကင်ဖွဲ့ဖြစ်တဲ့ကင်းအညူနဲ့သဘောတူလက်မှတ်ရေးထိုးတဲ့အခါမှာတရားမဝင်အသင်းကနေဖယ်ဖြတ်ပေးတာအကြမ်းဖက်အဖွဲ့ကနေဖယ်ဖြတ်ပေးတာတွေရှိနေတဲ့အတွက်တည်ငောင်းဖြစ်ပေမဲ့ဒါဟာဒုက္ခတွေတွေအတွက်ကတော့မရှင်းလင်းတဲ့အခြေအနေမှာရှိနေသေးတယ်ဆိုပြီးဒုက္ခတွေတွေဘက်ကတော့ရှုံ့မြင်နေတာပါဒုက္ခတွေစခန်းအနေနဲ့ကသူတို့အတွက်ကတော့အဲ့ဒါလည်
ကြီးရဲ့ NCA ထိုးတဲ့အချိန်မှာအဖွင့်မိတ်ကုန်းမှာလည်းပဲသူတန်တဘာဒုက္ခစေသူထန်းနိုင်ငံရောရောက်တဲ့ဒုက္ခစေသူသူဒီအကုန်လုံးလဲသူသုံးတာမပါသေးဘူးသူသုံးလာတော့ IDP အရှင်းလောက်ပဲပါလာ ው ကျွန်တော်ကတော့အဲ့ဒါလိုပဲမြင်ရကြားရသေးတယ်
ထိုင်းနိုင်ငံတက်ခရင်ကတာဝန်ရှိသူတွေကတော့ထိုင်းနိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ဒုက္ခတွေကိစ္စကိုဩစတြေးလျတန်တမန်တွေကိုရှင်းပြခဲ့ပါတယ်။ဩစတြေးလျတန်တမန်အဖွဲ့မှမြန်မာနိုင်ငံဆိုင်ရာဩစတြေးလျနိုင်ငံတန်မတ်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ကြီးအပါအဝင်အဖွဲ့ဝင်၈ဦးပါဝင်ပါတယ်။ဆွေးနွေးပွဲအပြီးမှာဩစတြေးလျတန်မတ်ကြီး၂ဦးကလက်ရှိမြန်မာနိုင်ငံရဲ့အနေအထားအရမြန်မာဒုက္ခတွေနေရပြန်တင်ပြီဆိုပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံဟာဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံဖြစ်ပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုလည်းလက်ရှိခိုလုံခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဩစတြေးလျတန်တမန်ဖွဲ့ဟာတက်ခရိုင်တွေကဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံပြတ်စခန်းတွေကိုအောက်တိုဘာလ21ရက်နေ့မှာတွားရောက်လည်လာမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000ခွဲခန့်ခိုလုံနေထိုင်နေပါတယ်။ဒီထဲမှာကရင်ဒုက္ခသည်စခန်း9ခုရှိပါတယ်။အခုအခါမှာကရင်လက်နက်ကိုင်တွေမြန်မာအစိုးရနဲ့NCA သဘောတူလက်မှတ်ရေးထိုးပြီးဖြစ်တဲ့အတွက်ကရင်ဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စဟာပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်
။ VOE မြန်မာပိုင်းသတင်းတောက်မှတ်အိမ်ပါရှင်။အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ American ဒုတိယအမျိုးသားလုံခြုံရေးအကြံပေး Ben Rhodes ရဲ့မနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြမှာပါ။ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ကျောင်းပြန်တယ်လို့ယူဆပြီးအမေရိကန်ရဲ့ရည်တည်ချက်ကိုပြန်လည်ဆန့်စစ်ရပါလိမ့်မယ်လို့သူကပြောသွားပါတယ်။အကြောင်းဆုံးကိုတော့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းတက်ရောက်ယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြမှာပါရှင်
။ရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ကျောင်းပြန်တယ်လို့ယူဆပြီးအမေရိကန်ရဲ့ရည်တည်ချက်ကိုပြန်လည်ဆန့်စစ်ရပါလိမ့်မယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောဆိုလိုက်ပါတယ်။ အမေရိကန်သမ္မတဘရက်အိုဘားမားရဲ့တာဝန်ပေးချက်အရရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရေးတိုက်တွန်းအားပေးဖို့နဲ့တနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့ဖြစ်ထွန်းမှုတွေကိုလေ့လာဖို့ရောက်ရှိနေတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်။
အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ပြန်လှည့်တယ်လို့ယူဆပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားကိုပြန်လည်ဆန်းစစ်သွားမယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောဆိုလိုက်ပါတယ
် If the result of the election is not respected and I'm not going to get into a hypothetical scenario over exactly what that would look likeclearly that would represent a step backwards and we would have to make assessments about
ဘလို့ပုံစံနဲ့ဖြစ်နိုင်မယ်ဆိုတာခမတ်မပြောနိုင်ပေမဲ့တကယ်လို့အများရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုခဲ့ဘူးဆိုရင်ဒါဟာနောက်ကျောင်းပြန်တဲ့သဘောပါပဲဒါကြောင့်ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့မူဝါဒအရကျွန်တော်တို့ရဲ့ယက်တီချက်ကိုပြန်လည်ဆက်စစ်ရပါလိမ့်မယ်ဒီမိုကရေစီရရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုခဲ့ရင်တင့်တော်တဲ့အချိန်မှာတင့်တော်တယ်လို့တုံ့ပြန်မှာဖြစ်ပါတယ်ဒါပေမဲ့ဒီလိုဖြစ်လာလိမ့်မယ်လို့မျှော်လင့်မထားပါဘူး
ဒါအပြင်ရွေးကောက်ပွဲပြီးသွားလို့အစိုးရဖွဲ့တဲ့အခါမှာလည်းနိုင်ငံရေးပါတီတွေကခေါင်းဆောင်တွေမျက်မျှတက်တာပါဝင်တဲ့အစိုးရမျိုးဖြစ်စေချင်တယ်လို့ပြောပါတယ်။တစ်ချက်ထဲမှာပဲလက်တလောရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်ခဲ့ပေမဲ့လည်းတစ်ချိန်မှာအားလုံးပါဝင်နိုင်ရေးအတွက်ဆောင်ရွက်ဖို့ Ben Rhodes ကအကြံပြုပါတယ်
။ The goal of the government is to reach a truly nationwide ceasefire which would beprofoundly in the interest of the country the best way to preserve and I should add
အစိုးရရဲ့အဓိကပန်းနိုင်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရေးစည်းရေးစာချုပ်လက်မှတ်ထိုးနိုင်မှုပါအခုလက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA မှာပါဝင်မှုစိတ်ဝင်စားရှိကြတာတွေ့ရပါတယ်ဒါကြောင့်နှစ်ဖက်လုံးကတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရေးစည်းဝေးဆိုတဲ့ပန်းနိုင်ကိုရောက်ဖို့ကြိုးစားရပါမယ်ဒီအချက်ကိုကျွန်တော်တို့အစိုးရကိုတင်ပြခဲ့တာပါဒါမှလည်း NCA စာချုပ်ထဲကဂရုပြုချက်အတိုင်းဖြစ်မြောက်မှာပါလက်မဲ့ထိုးပြီးသားအဖွဲ့ရည်အနေနဲ့လည်းဒါဟာတနိုင်ငံလုံးအတိုင်းအတာအနေနဲ့ဂတိကဝတ်ပြုထားတဲ့ဆိုတာကိုမှတ်ယူကြရပါမယ်။ဒီစာချုပ်ဟာလက်မဲ့ထိုးပြီးသားတိုင်းသားဒေသတွေမှာပိုကောင်းတဲ့လူနေမှုဘဝဖြစ်ထွန်းလာစေမှာဖြစ်ပြီးတော့လက်မဲ့မထိုးရသေးတဲ့ဒေသတွေအတွက်လည်းအခွင့်အရေးရှိသေးတယ်ဆိုတာသိကြဖို့လိုအပ်ပါတယ်
။တစ်ချက်ထဲမှာပဲအစိုးရောက်တဲ့စကားအတုံးအနှုံးတွေဟာရွေးကောက်ပွဲအပေါ်စိုးကြိုးတက်ရောက်နိုင်ပြီးဘာသာရေးနဲ့နိုင်ငံရေးကိုခွဲခြားဖို့လိုအပ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ
်။ when you look atsome of the activities that have taken place when you look at some of the language that has certainly been more extreme in terms of incitement against religious minorities
လူနေစုဘာသာဝင်တွေအပေါ်တုံ့နှုံးတဲ့တချို့စကားတွေဟာအစွန်းရောက်တာကိုတွေ့ရပါတယ်ဒါတွေကြောင့်မတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေလည်းဖြစ်သွားနိုင်ပါတယ်ကျွန်တော်တို့အစိုးရနယ်ကအဖွဲ့အစည်းမျိုးစုံနဲ့ဒီကနေ့တွေ့ပြီးတော့လူနည်းစုဘာသာဝင်တွေပေါ်မှာအစွန်းရောက်တဲ့စကားအသုံးပြုတာတွေကိုတရားဥပဒေအရရေးယူတာတွေလုပ်ဖို့ဟာနံပါတ်1အရေးကြီးကြောင်းပြောခဲ့ပါရယ်မြန်မာနိုင်ငံဟာအခြေခံဥပဒေမှာပါဝင်တဲ့အတိုင်းဘာသာရေးနဲ့နိုင်ငံရေးကွဲကွဲပြားပြားရှိရမယ်ဆိုတဲ့အတိုင်းမှာပဲဒီအစွန်းရောက်တဲ့ဘာသာစကားအသုံးပြုသူတွေကိုလည်းအရေးယူရမှာဖြစ်ပါရယ်အစိုးရအနေနဲ့နိုင်ငံရေးရေးချင်းဘလောက်ပဲမြင့်နေပါစေထိန်းချုပ်မှုရှိရမယ်ဆိုတာနားလည်သဘောပေါက်ရပါမယ်အထူးသဖြင့်ဘာသာရေးအထူးကယုံနေဖြစ်နိုင်တဲ့ဆိုပို့ပြီးတော့ထိန်းချုပ်ရပါမယ်
ဒါအပြင်သူအနေနဲ့အရင်ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ပြီးအခုမဲပေးခွင့်မရှိတော့တဲ့လူနည်းစုတွေအတွက်လည်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ဟာဒီခီးစဉ်အတွင်းနေပြည်တော်မှာသမ္မတဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံသားရေးဝန်ကြီးဦးနာမောင်တွင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနိုင်ငံတကာရွေးကောက်ပွဲအကဲဖြတ်အဖွဲ့တွေနဲ့တွေ့ဆုံပြီးရန်ကုန်မြို့မှာတော့YCL အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ဝင်တွေဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင် Ben Rhodes ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လည်းနေအိမ်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ရှင်
။ဒါကတော့ VOE မြန်မာပိုင်းသတင်းတောက်မတ်တင်ကီလင်းပြောပြသွားတာပါရှင်။စောစောကသူ့ရဲ့အတန်ဖိုင်စဖွင့်ရမှာမတ်တင်ကီလင်းအတန်မတိုင်ခင်အမှားရွေးအနေငယ်ဖြစ်ခဲ့တာကိုသောရရှင်တွေကအထူးတောင်းပန်ပါတယ်ရှင်။ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချဲ့ထုံးလွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာတော့အဖက်စင်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်ပြီးသားတဲ့ရင်းနဲ့အကြီးလူအကြီးတွဲနေနေပြီးတော့မမြတ်တော်မှုကိုပထမဆုံးတွေ့ရတယ်ဟောမဲပြားပေးလာတဲ့အချိန်ကြတော့မဲပြားဒီမရဟိုပြည့်စုံတာမရတဲ့အပိုင်းကိုတွေ့ရတယ
်ဒါကတော့အင်္ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာပါရှင်နောက်ပိုင်းမှာထုတ်လွှင့်ပေးမှာပါဒါအပြင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥကျော်စန်သာကကောက်နှုတ်တင်ပြမှာပါရှင
်သမိုင်းဝင်မြန်မာရွေးကောက်ပွဲကိုမဲဆန္ဒရှင်လေးသန်းလက်လွတ်ဖွဲ့ရှိရဲဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းဌာနရဲ့ Amy Sweeter နဲ့Anthony Slotkowski တို့ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။အမှားရင်းတွေထူပြောတဲ့ message တွေနဲ့ပဋိပက္ခတွေကြောင့်မဲမပေးနိုင်တဲ့ဒေသတွေရဲ့အခြေအနေတွေဟာမြန်မာနိုင်ငံရွေးကောက်ပွဲရဲ့ခိုင်လုံစိတ်ချရမှုကိုညှော်နှဲစေမှာဖြစ်ပါတယ်။ HRW ခေါ်လူခွင့်ရေးစောင့်ကြည့်မှုအဖွဲ့က Phil Robinson ကအစိုးရဟာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးကိုအမှန်တကယ်မဆောင်ရွက်ဘူးလို့ဆိုထားပါတယ်။2017မှာတက်လာတဲ့အရသာတစ်ပိုင်းအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆိုတဲ့အထက်မှာနိုဝင်ဘာလ10ရက်ရွေးကောက်ပွဲဟာအဓိကသမိုင်းမှတ်တမ်းကြီးတစ်ရက်ဖြစ်ရည်တည်နေပါတယ်။အနာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရမဲ့အလားအလာရှိနေရပါ။အခုလောလောဆယ်မှာထိုင်းနိုင်ငံမဟာချိုင်းရေလုံငန်းရောက်ရှိနေရတဲ့မြန်မာလူမျိုး3000လောက်ကသူတို့ရဲ့မဲပေးနိုင်မှုအခြေအနေကိုဆင်းဆင်းလင်းလင်းမသိကြရဘူး။မြန်မာအစိုးရအရာရှိတွေကရှင်းပြခြင်းမရှိခဲ့ဘူးလို့ဆိုကြပါတယ်။အစိုးရဟာ NLD ကိုကြောက်လို့ကျွန်တော်တို့ကိုမဲပေးခွင့်မပေးချင်တာဖြစ်တယ်လို့2012မှာဒေါအောင်ဆန်းစုကြည်ရောက်ရှိခဲ့တဲ့အဲ့ဒီဒေသကလူတချို့ကပြောကြပါတယ်။ပြည်ပမှာသွားရောက်ပြီးတရဝင်းအလုတ်လုပ်နေသူ2သန်းလောက်ရှိတဲ့အထက်က3,400လောက်ပဲအချိန်မီမဲပေးခွင့်ရအောင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာအစိုးရကလည်းဆိုထားပါတယ်။ရာဇဝတ်ကျော်ကျော်စေအုပ်ချုပ်ရေးနဲ့နေခဲ့ရတဲ့မြန်မာနိုင်ငံဟာရွေးကောက်ပွဲလူဖူးတဲ့အတွေ့အကြုံရှိပါဘူး။စစ်တပ်ကလည်းအော်စာကြီးစုနေစေဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကဆိုရင်သမနာဦးသိန်းစင်ရဲ့ရင်းနှီးတဲ့ဗိုလ်ချုပ်ဟောင်းမဟာမိတ်တူဖြစ်သူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပါတီတွေကိုဖိတ်ပြီးရွေးကောက်ပွဲရွှေကောင်းဆွေရမယ်လို့ပြောခဲ့ပါတယ်။ဒီကိစ္စကိုရွေးကောက်ပွဲကော်မရှင်အရာရှိတွေတောင်မသိလိုက်ကြပါဘူး။သတင်းလောကမှာပွက်လော့ရိုက်သွားပါတယ်။အမေအမြတ်တွေတန်တမန်လောကစိုးရိမ်မှုတွေဆူညံနေတာတော့ဒီအစီအစဉ်ကိုနောက်ပြန်လှည့်သွားခဲ့ပါတယ်။ဒါဟာအစီအစဉ်ညံဖြစ်မှုပွင့်လင်းမြင်သာမှုကင်းမဲ့မှုကိုသာမကအစိုးရကထင်သလိုဝင်ရောက်ဆွတ်ဖက်နိုင်ွယ်ရှိတယ်ဆိုတာကိုလည်းပြသနေတာဖြစ်ပါတယ်။ရေပေးသင့်ပြည်သူတွေအရင် white card ကင်ဆောင်ခဲ့တဲ့ယာယီနိုင်ငံသားတွေဒေသတွင်း OIM map ပြောင်းရွှေ့နေရသူတွေထိုင်းနယ်စပ်ကသိမ်းနှံချီတဲ့ဒုက္ခသည်တွေထိုင်းနိုင်ငံနယ်စပ်မလေးရှားနယ်စပ်မှာသွားပြီးတော့အလုပ်လုပ်နေရတဲ့ပြည်သူတွေသုံးသန်းလောက်မဲပေးခွင့်ဆုံးရှုံးနေရမယ့်သဘောဖြစ်နေပါတယ်။တခါအပြစ်ရသဘောတူညီခဲ့တဲ့ဒေသကပြည်သူတွေကိုမဲပေးခွင့်စီစဉ်ပေးဖို့လည်းအချိန်မမီတော့ဘူးလို့ကွန်ရှင်ရရှိရတာဆိုပါတယ်ဒီလိုအမှားအယွင်းတွေမဲဆန္ဒရှင်တွေမဲစင်းကပြောက်နေတာတွေဖြစ်နေတဲ့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ဖို့အလားအလာမရှိဘူးလို့သုံးသပ်ကြရဲဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာအခုဆက်လက်ပြီးအပြစ်ခတ်ရဆဲရေးဟာဘိမ်းပြသနာကြဆင်းစင်မလားဆိုတဲ့ခေါင်းစဉ်နဲ့ hightimes.com Bill Weinberg ရေးသားထားတာကိုထုတ်တင်ပြလိုပါတယ်ပြီးခဲ့တဲ့အပတ်ကအပြစ်ရလက်မှတ်ရေးထုတ်ခဲ့ပါတယ်သဘုံအဖွဲအလုံးပါဝင်ဖို့ရည်ရွယ်ခဲ့ပေမဲ့စစ်ဖွဲ့သာပါဝင်ခဲ့ပြီးခုနှစ်ဖွဲ့လက်မှတ်မထိုးခဲ့ပါဘူးမထိုးတဲ့အထက်မှာအင်အား2000ခွဲလောက်ရှိတဲ့ UWSA ဝတ်တပ်ဖွဲ့နဲ့ကချင်ကိုကန်းစတဲ့တိုင်းရင်းသားအဖွဲ့တွေအများကြီးပါဝင်နေပါတယ်တချိန်တည်းမှာပဲရွှေတရီကန်ဒေသမှာဘိန်းဆိုင်တိုးလာပြီးအာဖဂန်နစ္စတန်ကိုအမိလိုက်နေပါတယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရင်းနဲ့ပြည်မှုဆိုင်ရာရုံးရဲ့အစီရင်ခံစာအရရွှေတရီကန်ဒေသမှာ2014ဘိန်းထွက်ဟာ2013တည်းပူလာပါတယ်ဘိန်းထွက်တန်ချိန်960ကျော်တိုးခဲ့တယ်လို့ဆိုပါတယ်တူရချင်းအကြောင်းရင်းတစ်ခုကတော့လက်နက်ကင်အင်အားစုတွေဘိန်းဆိုင်ပြူရီကိုအပိနေတာတခါချွေကြီးကနေတာတောင်သူတွေကမိသားစုဘဝရည်ရွယ်အတွက်ဘိန်းကိုအောက်ကိုနေရလို့ဖြစ်ပါတယ် Lenagain Pidibakari, senior Dida Pidada, Lenagain Puerigo, Binkong, we pay some yare. Asuya Tana Sanya, the two. Ye, sit at Dualebe, Binbore, Yadi, Benchida, Yadi, Yarabi, suing, change out beyond we don't can a yare, Sutavare. Midazu Boya di Edre, Junkan, Yajima. Asuya net, the two for a series, Bintai Pierre, Ulebe, Junkun Yavare. Satu Pompui, season the good, the gay, counter Ponine, Galati.
ဒီဘင်းဆိုင်ပြုံမှုတိုက်ဖျက်ရေးကိုရပ်တင်ထားတဲ့လို့လည်းသူတို့အနာရှိရဲဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။ရေဒီယိုမြန်မာဝိုင်းရဲ့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ20ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို နိုင်ငံရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတုံးမြင့်ပြီးတော့တနေ့ကိုတနာရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia 77ဂျူလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ ပုတ်တဖူးနေ့နက်ခင်းVOAမြန်မာပိုင်းစီစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုလို့ရှိရင်တော့လိပ်စာကဘာမီစ်.voanews.comဖြစ်ပါတယ်ရှင်။အခုတော့နက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကစီစဉ်တင်ဆက်မှာပါရှင်။
Street smart.
Surabe Pibari, Salumanga, S D R E E D, Street Ga, Lan S M E R D, Smart Ga, Nyangauna, Temyeda, Suro, Squite Kulunye, Daya, Dibegaro, Landwine Padelu, Nyangauna Boshi, Tamian Apino, Nyangaulu, Landwigo, Mamidelu, Tinsia, Shibe Melu. Edilu, Debe Mium, Hobau. Idiom Sure, the white Debe got Nizim Boat Shalu, Shalangare, Lanki Ma, Chinigo, a Kimparago, Sulula Pibare. A Kimbare, Suyama, a Ye Chigo, Tide, Menekeka, Gaune, a Duichu, a Tinyale, Shibu Lume, Swing, Mamim Timau. Shishim Pioino, Maara, Madonna Boshi. Didongara, Americans Cab Yoma, a Tomiade Shibare. Dabi Mure Dwayne.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri gaba ji ma
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Akin ba du, lu ye le du, twa da la da du su yin, idiom atou ne belu pyo mle.
Street smart.
Lu pyo lu ya ba de. Era ga ro di ni mne twe tin pya ke de idiom atou me phit ba de.
Aku na sin ke de English sa tin gan sa season go VOA Myanmar bai ye yauk tan season ma le tin set ni ba de. Tanin la ni thon lin chan ma a pat sin ji shu na sin nai ja ba de shin. Set let pi ro inga ni nya dai yai le la ye season go na sin ja ya au ma.
ကောင်လွေဦးနဲ့အတူထုတ်လုပ်ရေးမှုမဆုမွန်ကစီစဉ်တင်ဆက်ထားပါတယ်ရှင်။ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းမြင်မဲ့မပေးနိုင်မဲနဲ့ဖြစ်ခဲ့ရတဲ့ပြဿနာတွေနဲ့ကြုံခဲ့ရပါတယ်။ဒီလိုပဲနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရော ဒီလိုပြဿနာမျိုးတွေပေါ်လာရင်ဘယ်လိုဖြေရှင်းကြမလဲဒီလိုမဖြစ်အောင်အကောင်းဆုံးဘယ်လိုပြင်ဆင်သင့်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အ
ရင်ဆုံးအနေနဲ့ကတော့ဒီကော်မရှင်ဥက္ကဋ္ဌဦးတည်ဒီနေ့ပဲသတင်းစာရှင်းလင်းပွဲမှာရှင်းပြသွားတာတော့ရှိပါတယ်ပြပမှာကြိုတင်မဲပေးဖို့စီစဉ်ရတဲ့နေရာမှာကော်မရှင်ရဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့မဲဆန္ဒရှင်တွေရဲ့အားလုံးမှာအတွေ့အကြုံရှိလို့ဖြစ်သွားတာပါဆိုပြီးတော့သူကဖြည့်ရှင်းချက်ထုတ်သွားပါတယ်ဆိုတော့မဲပေးမဲ့သူတွေမဲမပေးနိုင်မဲ့ဖြစ်ခဲ့ရတဲ့ကိစ္စတွေမှာဘယ်နေရာတွေမှာအဓိကအားနည်းချက်တွေတွေ့ရတယ်လဲဆိုတော့ကျွန်တော်တို့အရင်ဆုံးပြန်ပြီးတော့ဟိုလက်လမ်းမိစမြသုံးသပ်ချင်ပါတယ်အရင်ဆုံးတော့ဆန္ဒမဲပေးရေးကိစ္စတွေမှာလိုက်လံပြီးတော့ပါဝင်ကူညီဆောင်ရွက်ပေးနေတဲ့ဥရွှေဘသဘောထားကိုသိချင်ပါတယ်ခင်ဗျာ
အဓိကအားနည်းချက်ကိုပြောမယ်ဆိုရင်တော့နံပါတ်1ကတော့ဗျာသူတို့သတ်မှတ်တဲ့ပထမဆုံးကတော့ပေးထားတဲ့ရင်းနဲ့အကြီးလူအကြီးတွဲနေနေပြီးတော့မမျှတမှုကိုပထမဆုံးတွေ့ရတယ်။နောက်မဲပြားပေးလာတဲ့အချိန်ကျတော့မဲပြားဒီမရဟိုပြည့်စုံတာမရတဲ့အပိုင်းကိုတွေ့ရတယ်။နောက်ဒုတိယချက်ကတော့မဲလက်မှတ်ဒီမှာကိုယ်စလေလက်မှတ်နဲ့မဲမှုလို့ဟာမဲမှုလက်မှတ်နဲ့မဲပုံတစိတုံးမပါတာကိုတွေ့ရတယ်။ဒါတွေကိုအားလုံးကိုသုံးသပ်ကြည့်လိုက်ရင်ဒါအားလုံးရဲ့တောင်းကပေါ်မရှင်ပါပဲကျွန်တော်တောင်းဝန်ရှိတယ်။ဒီရဲ့နည်းဥတွေရဲ့ပြဋ္ဌာန်းချက်အရာကဒီပရမပုံစံ15နဲ့6လောက်ပြီးတယ်ဆိုတာနဲ့အဲ့ဒီ6ကွာတွေဟာကျွန်တော်တို့ရဲ့နိုင်ငံရေးဝန်ကြီးဌာနကိုရောက်မယ်နိုင်ငံရေးဝန်ကြီးဌာနကနေပြီးတော့ကျွန်တော်ဟိုဟာကော်မရှင်ကိုရောက်မယ်ကော်မရှင်ကမြို့နယ်ကော်မရှင်ကိုသွားမယ်မြို့နယ်ကော်မရှင်ကရပ်ကွက်ကော်မရှင်ကိုသွားမယ်ရပ်ကွက်ကော်မရှင်ကနေပြီးသူ့ရဲ့မဲဆင်းတွေကိုသူကပြုစုပေးရမယ်ပြုစုပေးပြီးရင်အဆက်ဆက်အဲ့ဒီကပြန်တက်သွားမယ်ဆိုတော့အဲ့ဒီလိုတက်ပဲသွားပဲလမ်းကြောင်းဒီပုံမှန်နိုင်သွားတဲ့အတွက်ကြောင့်သူတို့စီကိုပုံစံ15ရောက်ပြီးလို့အဲ့ဒီမှာရှိနေတဲ့လူတွေကိုလည်းမဲပေးခွင့်ရှိတယ်ဆိုတော့အတိပေးပြီးတော့ပုံလို့လူကြီးကိုရောက်သွားပြီးဆိုတာပုံမှန်လမ်းကြောင်းပဲဖြစ်တယ်။ဒါပေမဲ့အဲ့ဒီပုံမှန်လမ်းကြောင်းရဲ့အထက်မှာတကယ်မဲလက်မှတ်ကိုထုတ်ပြရမယ့်အချိန်ကျတော့မြို့နယ်ကော်မရှင်ကထုတ်ပြရမှာဖြစ်တယ်ခင်ဗျာ။အဲမြို့နယ်ကော်မရှင်ကထုတ်ပြရမယ့်အထက်မှာအဲ့ဒီမှာလောချုံမှုဆိုတာဒီနံပါတ်1ကမြို့နယ်ကော်မရှင်ကနေပြီးတော့တစိမ့်တုံးနဲ့အဲ့ဒီထုတ်ပြသူရဲ့လက်မှတ်ဆိုတာအဲ့ဒီမြို့နယ်ကော်မရှင်မှာတာဝန်ရှိရခင်ဗျာ။နံပါတ်2ကနေပြီးတော့အဲ့ဒီကသူတို့ဘယ်လိုလုပ်ပြလိုက်တယ်ဆိုတာကိုမပြောနိုင်ပေမဲ့လည်းအဲ့ဒီနောက်ဆုံးသူကမှတစိမ့်ကျွန်တော်ဒီ UEC ဘိုးကော်မရှင်ကိုသွားတယ်ဘိုးကော်မရှင်ကနိုင်ငံတော်ဝန်ကြီးဌာနကိုသွားတယ်ဆိုတော့အဲ့ဒီစကြာထဲမှာမဲရည်တဲ့တောက်ဆုံမှုတည်အဲ့ဒီစကြာထဲမှာတခုဖြစ်နိုင်တယ်ခင်ဗျာဒါပေမဲ့တန်ယုံကိုရောက်တဲ့ချိန်မှာတန်ယုံကပြောတဲ့ပုံစံကတော့သူတို့စီရောက်တာကတော့ဒီတိုင်းပဲမရောက်ရင်လည်းမရောက်ဘူးပြောတယ်ရောက်လည်းရောက်တယ်ပြောတယ်လို့ဆိုရင်နံပါတ်1ကမြို့နယ်နဲ့ UR မနဲ့ဒီဘိုးကော်မရှင်နဲ့အဲ့ဒီစကြာထဲမှာရဲ့ပွားမှုနဲ့နေပြီးတော့သူတို့ရဲ့ဟုတ်ပါမို့ဖြစ်နေဖြစ်ဖြစ်စင်အားလုံးကသူတို့ဒီမှာအခြေခံလည်းပဲကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကုဒီဆွေးနွေးဝတ်တဲ့ဒီအရက်ဖက်လူမှုဖွဲ့စည်းဖိုရမ်ကဒီမက်ခင်လေးလည်းရှိနေပါတယ်မက်ခင်လေးသဘောထားလည်းပြောပါဦးခင်ဗျာအခုကျွန်တော်တို့ပြပမှာဒီချူတင်မဲတွေပေးခဲ့တဲ့နေရာမှာတွေ့မြင်ခဲ့ရတဲ့လောက်ပေါ့လေအဓိကအားနည်းချက်ကဘာတွေရှိလဲခင်ဗျာ
ဒီမှာတခုပဲခြုံပြီးတော့ပြောချင်တာကကျွန်တော်တို့အားရတယ်တကယ်ဒီပားရောက်တဲ့မြန်မာတွေကတက်တက်ကြွကြွနဲ့ကိုယ့်နိုင်ငံအကြောင်းလဲအတွက်ဒီမဲပေးဖို့အတွက်နော်ညာအိတ်တန်းစီရာတွေဒါတွေမြင်ရတဲ့ခါကျတော့တော်တော်လေးကျွန်မဟိုမျက်ရည်လဲမိအောင်ကိုတော်တော်ပီတိဖြစ်ရတယ်ဝမ်းသာတယ်ကိုယ့်နိုင်ငံအကြောင်းလဲအတွက်စိတ်အားထက်သန်မှုရှိတာပေါ့နော်ဒါကကျွန်မတို့ဒီဒီပိုင်းနဲ့နေကျွန်မတို့ကဒီကျန်တဲ့လူတွေရဲ့မဲဟာအလဟတ်မေးပိတ်ခွင့်မရတဲ့လူတွေရဲ့မဲဟာအလဟတ်ဖြစ်သွားတာမဖြစ်သွားတာတော့ဒီပိုင်းပေါ့ဒီဒီပိုင်းနဲ့နေကျွန်မတော့ကိုကျွန်မတို့နိုင်နေလို့ပဲကျွန်မကတော့ဒီလိုတတ်မှတ်ချင်တယ်နောက်တစ်ခုကတော့ခုနဆရာဦးရွှေပါပြောသလိုပဲဒီ process ကြီးကမနေ့ကတည်းကဟိုတည်မှာထပြီးတော့နေချင်းညချင်းလုပ်တဲ့ process မဟုတ်ဘူး UEC အနေနဲ့ဒီ voter list ကိစ္စ election ကိစ္စကိုလုပ်နေတာဒီတော်တော်ကြာနေပြီနှစ်နှစ်ကိုချီပြီးတော့ကြာနေပြီဖြစ်တဲ့အတွက်ဒီ process တွေကိုသူတို့တည်တည်ချာချာဟိုစီမံဆောင်ရွက်ထားရမှာဖြစ်တယ်ဒါသူတို့ရဲ့စီမံဆောင်ရွက်မှုအားနည်းမှုတွေပါနိုင်တယ်ယူသားစွာမှားယွင်းမှုလားဒါကတော့မယူသားမတားမှားယွင်းမှုလားဆိုတော့သူတို့ကိုယ်တိုင်ပဲသိမယ်ကျွန်တော်တို့ပြောလို့မရအောင်ဒါပေမဲ့ဒီဟာအလုံးကိုကျွန်တော်တို့ကအခုကျွန်တော်တို့ပြောရင်လည်း UEC ကိုပြောတယ်ခုနဆရာဦးရွှေပါလည်း UEC ပြောတယ်လူတိုင်းက UEC ပြောတဲ့အခါကျတော့ UEC ဥက္ကဋ္ဌကတော်တော်လေးခံပြီးနာနာကြီးကြီးဖြစ်နေတဲ့ပုံစံလေးနဲ့ပြောတာတွေလည်းရှိတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ကဒီကိစ္စမှာတာဝန်အရှိဆုံးညီ UEC လေကျမတို့ပြည်သူတွေအနေနဲ့စဉ်းစားကြည့်ပါနိုင်ငံသားရောက်နေတဲ့လူတွေလည်းသူတို့မျှော်လင့်ချက်နဲ့မဲပေးတင်ကြတယ်ကျမတို့ပြည်တွင်းမှာရှိတဲ့လူတွေလည်းမဲပေးတင်ကြတယ်ဒါပေမဲ့အဲ့ဒီ process ကိုကျမတို့ဘယ်သူမှတိတ်ပြီးတော့နားမလည်နိုင်ဘူးဘာလို့ဆိုတော့ဒီ2010လောက်ဆိုရင်ကျမတို့တော်တော်များများပြည်သူတွေကစိတ်ဝင်စားဘူးနော်ဘဲပေးပုံကလည်းဒီလိုမျိုးရှုပ်ရှုပ်ထွေးထွေးရှိမနေဘူးဆိုတာကျမတို့သိထားတယ်အခုအချိန်မှာဒီလိုမျိုးစမ်းတမ်းမှုတွေနဲ့လုပ်တယ်နောက်တစ်ခုက UEC တခုရဲ့ကိုကျမတို့ပြောတာမဟုတ်ဘူး IFS အပါဝင်ပေါ့နော် IFS ဆိုတာကတော့ဟိုအမေရိကန်အခြေစိုက်တဲ့နိုင်ငံတကာအဖွဲ့အစည်းပါသူကဒီမဲဆင်းကိစ္စနဲ့ပတ်သက်ပြီးတော့မိပညာအကူအညီပေးတဲ့အဖွဲ့ဒီအဖွဲ့ကလည်းအခုဒီမှာလာလို့တဲ့ဆန်းသက်တဲ့ပုံကသူကနိုင်ငံတကာမှာလုပ်နေတဲ့စံချိန်စံညုံတိုင်းလုပ်တယ်လို့ပြောတယ်ပေါ့ alphabetical ဦးနာနာမည်ရူဒုတိယချိန်မဲဆင်းထုတ်တဲ့အခါမှာနာမည်လိုက်ဆင်းနဲ့အခရာချင်းလိုက်ဆင်းနဲ့ဆိုတာအင်္ဂလိပ်နာမည်တွေနဲ့စတဲ့ဟာတွေကတော့ ABCD ဆိုတာအင်တန်မှရှင်းနေလွယ်တယ်။ကျမတို့နိုင်ငံမြန်မာအခေအားအလုံးတည်တဲ့အတိုင်းပဲဆင်ရတာမှာတဝေထိုးတွေပေါ့ဟိုဒီဟာဒီမျိုးတွေပေါ့နော်ရှုပ်ရှုပ်ထိုးထိုးတွေရှိတဲ့အခါကျတော့နိုင်ငံတကာမှာတုံးတဲ့အတိုင်းကျမတို့နိုင်ငံမှာငါတုံးလို့မရဘူး။ဒါပေမဲ့အဲ့ဟာကိုသူတို့တိုက်ရိုက်တုံးချတယ်။ဒါပေမဲ့ကျမတို့နိုင်ငံမှာဒေတော့ဘတ်ဆိုတာခြေလက်နေပြည်သူတွေမရှိဘူး။ဒါတွေကိုအစုံအိတ်ကသူတို့တိထားပြီးတော့ကိုယ် contact နဲ့ညီအောင်ပြင်ဆင်ထားမယ်ဆိုရင်ဘာပဲပြောပြောမယုံမသားလို့တောင်မှကျမတို့ကဩဘာပဲပြောပြောနည်းနည်းတော့ဟိုခံတာအောင်မယ်ခုကနှစ်ပေါင်းဟိုတစ်နှစ်မကနှစ်နှစ်မကဒီအချိန်ယူပြီးပြင်ဆင်ထားရလဲပြောတယ်ဒီအတွက်အခုငွေတွေလည်းကျမတို့တော်တော်များများရထားတယ်ဆိုတာအခုရှင်နေနဲ့တွေ့ရခါမှလည်းသိတယ်ဒါပေမဲ့အခုအချိန်ထိကို UEC ကသူကတာဝန်ရှိတဲ့ဟာကိုတာဝန်ယူမှုကိုအပြည့်အဝလက်မခံမနဲ့ပြောနေတာကျမတို့တော့ပို့ပြီးတော့စိတ်ပျက်စီရလို့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဒီဆက်စွာပြောသွားတယ်လို့ပြပမှာဒီတက်တက်ကြွကြွမဲပေးတဲ့အထက်ထဲမှာတော့ဒီစင်ကူနိုင်ငံဟိုထိတ်ဆုံးအောင်လို့ပြောရမှာတဲ့နည်းကျွန်တော်အခုဒီစင်ကူနိုင်ငံကဒီဟိုကိုကိုရယ်လည်းဟိုမဲပေးတဲ့အတွေ့အကြုံကြုံရတယ်ကိုမင်းလင်ကောလည်းကျွန်တော်တို့ဆွေးနွေးစေချင်ပါတယ်ကိုမင်းလင်ကအတွေ့အကြုံရပြောပါအောင်ခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကျွတ်တင်မဲတွေပေးသွားတဲ့အထက်ထဲမှာအဓိကအားနည်းချက်ဖြစ်နေတာဘာတွေများတွေ့ခဲ့ကြုံရလဲ
ကျွန်တော်အနေနဲ့ကတော့ပထမဆုံးအဆင့်ပုံစံ15ပေးတဲ့နေရာမှာပုံစံ15ရဲ့ form လေးပေါ့အဲ့မှာလေလိုအပ်ချက်လေးရှိရလို့ကျွန်တော်မြင်နေပြတချို့နေရာတွေဆိုလို့ရှိရင်တချို့ကဒီအခြေခံပုံစံ15ဖြည့်ရမှာဟိုပဲအဲ information တွေကမတည့်ကွဲဘူးပေါ့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အပြည့်စုံဖြည့်ရမှာလားနိုင်ငံမဲဖြည့်ရုံနဲ့ရပြီလားအဲ့လိုမျိုးလဲမတည့်ကွဲတခါဟိုဒီတွင်းနဲ့ဒီပါဆိုပြီးတော့လဲသူကဂွင်းလေးခတ်ထားတဲ့အချိန်မှာတချို့ကလည်းဒီပါလိုပဲနေတဲ့အချိန်ပြီးတော့ဒီပါလိုပဲရေးလိုက်တာမျိုးလေးလည်းရှိရပေါ့နော်အဲ့ဒီခါမှာဘာဖြစ်လာလဲဆိုတော့နိုင်ငံမသိလေးမဲပေးခွင့်မရဆိုတဲ့ပုံစံမျိုးလေးဒါမှမဟုတ်လို့ရှင်လေနိုင်ငံမဲ့ဒါမှမဟုတ်လို့ရှင်လေစင်ကူလို့မပါလို့မဲစင်းမှမပါလာဘူးမဲလည်းမပါလာဘူးဆိုတဲ့ဟာမျိုးလေးကြုံတွေ့ရတယ်ခင်ဗျအဲ့တော့ပထမဆုံးအချက်မှတင်ဟိုဒီပုံစံ15ရှင်းလိုက်တဲ့အချိန်မှာပုံစံ15တင်ုံနဲ့ကျွန်တော်တို့ဟိုပုံစံ15တင်တယ်မြန်မာပြည်ကအခြေခံမဲစင်းမှလည်းပါတယ်ဒီနှစ်ချက်နဲ့တင်ကျွန်တော်တို့ကမဲပေးခွင့်ရပြီဆိုတဲ့ဟာမျိုးကျွန်တော်တို့ကမလုံလောက်ဘူးဖြစ်နေပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဒီဖောင်နေဖြည့်တဲ့နေရာမှာလည်းဒီညွန့်ကြားချက်တွေကရှင်းရှင်းလင်းလင်းမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့
မှန်ပါတယ်ဗျမှန်ပါတယ်ဟု
တ်ကဲ့ခင်ဗျဆွေးနွေးပွဲအတွက်ကိုယ်တိုင်မပါနိုင်လို့စာနဲ့ပေးပို့ထားတဲ့လူတွေလည်းရှိပါတယ်ကျွန်တော်ကိုဦးရှမ်းပြည်တောင်ပိုင်းရဲ့စာတစ်ခုလည်းဒီနေရာမှာအလင်းသိမ်းလို့ဖြတ်ပြီးတော့ပေါ်ပြခြင်းပါတယ်မတ်တငီထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲအနေနဲ့အလွန်ကာလတွေဟာတကယ့်ကိုစိုးရိမ်ထိတ်လန့်စရာတွေအပြည့်နဲ့ဆိုတာတေးချာသွားပါပြီအတိုက်ခံတွေအနေနဲ့လောက်ရမှာကနှစ်ခုပဲရှိမယ်ထင်တယ်။တဲ့အဲ့ဒီနေ့မှာမဲယုံတိုင်းမှာလုတ်တက်ကင်တက်စောင့်ကြည့်တတ်မဲ့ကိုယ်စလဲတွေတတ်နိုင်သမျှထားရှိမှတ်တမ်းတင်နိုင်ဖို့အဲ့ဒီကမှတ်တမ်းမှတ်ရာတွေကိုတရက်ခွင်းနေမှာအသုံးချနိုင်တဲ့အထည်ပြင်ဆင်ထားကြဖို့နှစ်ပါတီဝင်တွေဝန်ရံသူတွေထောက်ခံသူတွေအားလုံးသွေးမစူပဲသွေးအေးအေးနဲ့အားလုံးကိုရင်ဆိုင်ဖြတ်ကျော်နိုင်အောင်ထိန်းသိမ်းကြဖို့ပါတခြားသောအမောက်ဗျောခတွေကိုလည်းပါပါနှံ့နှံ့ရှောင်ရှားတတ်ကြရပါမယ်ဒါမှမဟုတ်ရင်တော့တေချာပေါက်ပွဲပြက်သွားနိုင်ပါတယ်ရွေးကောက်ပွဲမတရားမှုအားလုံးကိုလူတိုင်းစောင့်ကြည့်မှတ်တမ်းတင်ပြီးအားလုံးသိအောင်မျှဝေနိုင်တိုင်ကြားနိုင်မှာကတော့အွန်လိုင်းကနေအနည်းဆက်ဆုံးနဲ့အထူးရောက်ဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်အခုတောင်ပြည်ပကကြိုတင်မဲ့ပေးမဲ့သူတွေကိုအွန်လိုင်း application တွေထိထိရောက်ရောက်ကူညီနိုင်ခဲ့ပါတယ် Facebook ပေါ်မှာကြည့်လို့အမည်ပေးထားတဲ့ application လိုမျိုးတွေရှိပါတယ်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေဟာကျွန်တော်တို့နိုင်ငံသားတွေလောက်မြေပြင်အခြေအနေကိုမသိနိုင်ပါဘူးဒါကြောင့်အတက်နိုင်ဆုံးကိုအားကိုကိုးကြပါလို့ဆွေးနွေးချင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဒီကျွန်တော်တို့အဲစီမပင်နဲ့ email နဲ့ပို့ဖို့ပြီးဆွေးနွေးနေတဲ့ကိုဦးရှမ်းပြည်တောင်ပိုင်းပေးစာပါခင်ဗျာတခုရှိတာဒီနိုင်ငံခြားအကျွတ်တင်မဲရီယာဒီပြည်ရင်းကမဲပေးမဲ့အရေးတွေနဲ့စာရင်တော့မများဘူးလို့ဆိုရမှာပါဒါပေမဲ့ဒါတောင်မှပြဿနာတွေရှိရဲဆိုတော့ဒီနိုဝင်ဘာ10ရက်နေ့ချင်းပတ်မဲ့ရွေးကောက်ပွဲမှာရောကျွန်တော်တို့ဟိုပြဿနာတွေမရှိနိုင်ဘူးလားဟိုနိုင်ငံခြားမှာမဲပေးရတဲ့ပြည်ရင်းမှာမဲပေးရတဲ့ပုံစံမျိုးတော့တို့တော့ဘာအရင်ကတော့မတူဘူးပေါ့လေဒါပေမဲ့လည်းတချို့တူညီတဲ့ကိစ္စတွေလည်းရှိနေဆိုတော့ဒီလိုမဲပေးခွင့်မရတဲ့ကိစ္စမျိုးတွေရောဒီနိုဝင်ဘာ10ရက်ကျရင်အဲ့လိုပြဿနာတွေရောမကြုံနိုင်ဘူးလားဥွှေပါရောဘလို့ယူဆလဲခင်ဗျအ
ဲကျုံရမှာတော့သိကြတယ်ဗျဘာလဲဆိုတော့အခုကျင်းဒီသူတို့ရဲ့နောက်ဆုံးမဲစင်းကိုမထုတ်သေးဘူးနံပါတ်1ချက်က နောက်တော့မဲသေးကိုမထုတ်သေးတော့ကျွန်တော်ပုံစံသုံးကားကြီးနဲ့နေပြီးတင်ထားတဲ့လူတွေကပါမပါဆိုတော့ကျွန်တော်တို့မသိရသေးဘူးမသိရသေးဘူးဆိုတော့အဲ့ဒီအကြောင်းနေပြီးတော့အဲ့ဒီနီးတော့မှသူတို့ကခဏရလုံးမှထုတ်ပေးမယ်ထုတ်သေးပြီးမှမပါလာဘူးလို့ဆိုရင်အဲ့ဒီတည်းမှာပြဿနာတွေကနည်းနည်းလေးရှုပ်သွေးတွေဖြစ်လာမယ်ဘာလို့ဆိုတော့ပါတင်ရတာနဲ့မပါခဲ့ဘာလို့ဆိုပုံစံ session နဲ့မတူလို့ဆိုတဲ့ဒီမှာအခုတချို့ကြတော့လက်ခံကိုမယူထားလိုက်မိတဲ့လူတွေရှိတယ်လက်ခံမရှိတဲ့ချိန်ကျတော့ပြဿနာတွေကအများကြီးရှိလာနိုင်တဲ့ဘက်တွေရှိလာတယ်ဒါကကျွန်တော်တို့ရဲ့အဓိကရဲ့အချက်တည်းမှာကအဲ့ဒီတည်းနေပြီးတော့ဆိုးရတဲ့အချက်တွေကအဲ့ဒီမတမန်မှုဆိုတဲ့အတိုင်းမှာအဲ့ဒီအရေးကြီးတာဒီလိုကျွန်တော်တက်တိခံလက်မှတ်ကအရင်အရေးကြီးတယ်ပို့ပြီးတော့တော့အဲ့ဒီမဲစင်းမှာမပါတာပါတယ်ဆိုတဲ့ဟာကအရေးကြီးသလိုပဲအဲ့ဒီကတော့ပါလာပြီးဆိုရင်ပါလာပြီးတဲ့လူတွေတဲကမဲပေးတဲ့အထက်မှာအဲ့ဒီတက်မှာမတမန်မှုတွေဖြစ်လာမှာပိုပြီးအရေးကြီးတဲ့ချက်လို့ကျွန်တော်မြင်တယ်။အခုလောလောလတ်တက်တဲ့တခုတော့နိုင်ငံခြားနဲ့မပြူတာအခုကျွန်တော်တို့နေပြီးတော့ဒီတုတ်တင်မဲတွေကိုအရင်တုန်းကနေပြီး6ရက်နဲ့9ရက်မှသာလျင်စပြီးတော့လက်ခံမယ်လို့သူပြောလိုက်တော့မနေ့ကမှနေပြီးတော့ဒီတခုထွက်လာတာကဘာလဲဆိုတော့22ကိုနေ့ကစပြီးတော့10ရက်ကြာပြီးတော့လက်ခံမယ်ဆိုပြီးတော့စကားတွေကထွက်လာတယ်။ဒါအဲ့ဒါဆိုအရန်ကြောက်စရာကောင်းတဲ့အလုပ်။ဘာလဲဆိုတော့အတိဒီအချိန်မှနေပြီးတော့မတမန်မှုကိုစောစောကနေပြီးတော့ဟိုရှမ်းပြည်ကနေပြေးလိုက်တဲ့စာဆောင်မှာပြောလိုက်တဲ့စာစာလေးတစ်ခုရှိတယ်။ဒီမတမန်မှုတွေကိုကောက်ွယ်ဖို့ကနေပြီးတော့မယင်ကိုယ်စလဲတွေဆိုတာဟုတ်တယ်။အမှန်တကယ်ကလည်းအဲ့ဒီမယင်ကိုယ်စလဲတွေကထိထိရောက်ကောက်ွယ်မှာမယင်ကိုယ်စလဲတွေပဲဖြစ်တယ်။ဘာသူတို့ကမယင်နဲ့ပတ်သက်ရင်ပြောရေးစုခွင့်ရှိချီးတဲ့လူတွေဖြစ်လာတယ်။မတမန်မှုတွေကိုအလုံးစုံတားဆီးနေတဲ့လူကသူတို့တွေပဲဖြစ်တယ်။သူတို့ကောင်းရင်သူတို့ပါတီမှဒီကိုယ်စလဲမှာကျွန်တော်တို့ကဟိုပါကိုယ်စလဲတွေအကျိုးရှိမယ်။သူတို့မကောင်းဘူးဆိုရင်ကိုယ်စလဲတွေနေပြီးတော့ကျွန်တော်ဆုံးညွတ်နိုင်တဲ့အပိုင်းတွေရှိတယ်။အဲ့ဒါကြောင့်ဒီသောတော့နေပြီးတော့အဲ့ဒီလိုဟိုတက်တိခံကပ်ပန်းနေပြီးတော့မသေးရတဲ့လူတွေကိုဝင်လာမဲ့လူတွေအဲ့ဒီလိုလူတွေကိုနေပြီးတော့အခုကြိုတင်ပြီးတော့ပြင်ဆင်တာသောတော့ကျွန်တော်ပြောတဲ့ဒီကြိုတင်မဲကိုရက်တိုးပြီးတော့လက်ခံလိုက်ကြလေပါဒီအခုလက်ရှိပါတီတွေမှာသောတော့ပြောတဲ့ပိုးစလဲတွေဟာလုံးဝအစင်းနဲ့မဖြစ်သေးဘူးဖြစ်နေတယ
်ဟုတ်ကဲ့ဒီ2030တော့ကတော့အရင်ရွေးကောက်ပွဲတွေစာရင်တော့ဒီအခုရွေးကောက်ပွဲမှာနိုင်ငံတကာအကဲခတ်တွေပါလေလာခွင့်ပြုရှိမယ်စောင့်ကြည့်ခွင့်ရှိမယ်ဆိုတော့အရင်နဲ့ဆိုင်ပိုလွတ်လပ်တယ်လို့မျိုးဟိုရုပ်တရက်ကြည့်မြင်နေရတာမျိုးတွေရှိတယ်ဆိုတော့အခုလိုပြဿနာတွေပေါ်လာရောဟိုဘယ်လိုပြောဒီအခုနိုင်ငံတကာရောပြည်ရင်းပြည်ပရောဒါတွေစောင့်ကြည့်လာအောင်လုံလောက်တဲ့အခြေအနေမျိုးရှိပြီလားမက်ခင်လေးအမြင်ပြောပါဦးခင်ဗျဟု
တ်ကဲ့ဟိုကျမ International Observer ကိုတော့ဘယ်နှယောက်ဆိုတာเนาะအဖွဲ့ဘယ်နှဖွဲ့ဆိုတာတော့တိကျမသိဘူးပေါ့ဥပမာဖြင့်ဟိုကျမဒီနေ့ကြာဆိုရင်ကိုရီးယားနိုင်ငံဆိုတော့ကိုရီးယားတန်ယုံကနေအခြေဆိုင်ပြီးတော့ပေါ့သူ10ယောက်စောင့်ကြည့်မယ်ပေါ့เนาะဆိုတော့နိုင်ငံလေးလေးတွေကတော့အဖွဲ့လေးတွေကတည်တည်ခတိတိဖြစ်မယ် EU လိုအခြားတော့ပေါ့เนาะစောင့်ကြည့်မယ် Carter Center လိုမျိုးကတော့တော်တော်များများရှိကောင်းရှိမယ်သူကတရက်ထဲကိုစောင့်ကြည့်တာမဟုတ်ပဲ process ကိုပြီးရက်ထိစောင့်ကြည့်ရတဲ့လူတွေလည်းရှိတယ်ဒါပေမဲ့ကျမတို့အခုကြည့်ရတဲ့အခါမှာပြည်တွင်းကစောင့်ကြည့်မဲ့အရက်ဖက်ဖွဲ့စည်းတွေလူတတတက်ကြွဆိုရှားသူတွေအရေးအတွက်ကတပေါင်းမပြည့်ဘူးလို့ကြားတယ်။လဲယုံမောင်းက4000ကျော်ရှိနေတယ်ပေါ့နော်။ဆိုတဲ့အခါမှာနိုင်ငံတကာအဖွဲ့အစည်းကလည်းစောင့်ကြည့်မယ်ပြောတယ်။ဟိုတနိုင်ငံလုံးဥမာအမေရိကန်နဲ့တန်ယုံကအစီအစဉ်နဲ့ဆိုရင်တနိုင်ငံလုံးကိုဖြန့်ကျက်ပြီးတော့သူတို့တွားမယ်ပြောတယ်ဆိုပေမဲ့တယုံမှာသူတို့တောက်လျှောက်တနေကုန်နေနိုင်မှာမဟုတ်ဘူး။ခဏလေးကြီးလိုက်မယ်ပြီးတော့နောက်ထပ်ယုံတွားမယ်ဒီလိုဟာမျိုးတွေလည်းကျွန်တော်တို့ဖြစ်နိုင်တယ်လေ။ဆိုတော့ခုနပြောတဲ့ပြဿနာတွေကိုနိုင်ငံတကာကအလူတွေရှိမှာတော့ကျွန်မထင်တယ်ဖြစ်ဖို့ကတော်တော်ခဲရင်ပဲအဲ့လိုနိုင်ငံတကာတို့ဒီလိုမရောက်နိုင်တဲ့ဝေးနံခံရတဲ့အရက်တွေမှာလည်းဖြစ်မယ်နောက်တစ်ခါတချို့နေရာတွေဆိုလို့ရှိရင်ဒီအသိပညာအားတိနေတယ်ဒါပေမဲ့မဲဆန္ဒရှင်တွေကိုယ်တိုင်ကိုယ်ပါမဲပေးဖို့ဆိုတဲ့ဟိုဘယ်လိုကောင်းလဲဒီသိပြီးတော့တက်ကြွမှုမရှိတဲ့နေရာတွေမှာဆိုရင်တော့ပို့ပြီးတော့လို့မတမာမှုတွေကပိုဖြစ်နိုင်တယ်။အဲ့ဒီအတွက်ခုနဆရာပြောသွားတယ်လို့ပဲကျမတို့ကစိုးရိမ်တာကလေဒီလိုဖြစ်တဲ့ဟာဒီမျိုးကြီးမှလည်းဖြစ်မှာမဟုတ်ဘူး။ကျမတို့အားလုံးမီဒီယာတွေရဲ့ attention ရနေတဲ့နေရာမှလည်းဖြစ်မှာမဟုတ်ဘူး။ဒီလိုမတမာမှုတွေကဒီလိုမျိုးဝေးလံတဲ့နေရာတွေမှာသူတို့အေးစစ်စစ်လုံးလုံးကန်လို့လွယ်တဲ့နေရာတွေကကျမတို့နိုင်ငံမှာအများကြီးပဲ။ကျမတို့အခုဆောင်ရှိတဲ့ရက်ဖက်ဖွဲ့စည်းတွေထဲမှာဆိုရင်လူငယ်ကွန်ရက်တွေပါတယ်။ကျမတို့ဘာသာပေါင်းတုံးရင်တော့ interface လုပ်ထားတဲ့လူတွေပါတယ်။နောက်ပြီးတော့လေယာဉ်တွေတက်ကြွသူတွေတဘာဝတန်ဇာတာဆောင်ရှိတဲ့သူတွေဒီလူတွေကလည်းဟိုဆောင်ကြည့်ရေးအဖွဲ့တွေမှာပါတဲ့အခါကျတော့တို့ကမှရှေ့ပိုင်းကျမတို့ဟိုပေါ့ပြည်ပခတိမှာအတွေ့အကြုံတွေအများကြီးရှိထားတယ်။အဲ့ခါကျတော့တို့ကမှဒီလို conflict ဖြစ်လာလို့ရှိရင်ဆောင်ကြည့်ပြီးတော့ဖြန့်ပြေးဖို့ကာကွယ်ဖို့ဆိုတဲ့ဟာလေးတွေလည်းအတွေ့အကြုံရှိထားတဲ့သူတွေလည်းပါတဲ့အတွက်အဲ့လိုလူတွေရှိနေတဲ့မဲယုံမျိုးတွေမှာတော့ကျမတို့နည်းနည်းလေးအတန်အသင့်ပေါ့နော်စိတ်သက်သာရမယ
်။ကျ
န်တဲ့နေရာတွေတော့ဘယ်လိုမှကာပါမဖြစ်နိုင်ဘူးပဲကျမပြောချင်ပါတယ်။
ဟုတ်ကဲ့မခင်လေးကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးကြတဲ့လူအားလုံးလည်းအထူးကျေးဇူးတင်ကြားပြောလို့ပါတယ်။
ဒါကတော့ကိုအောင်လွင်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးဖို့လည်းဖိတ်ခေါ်ပါရစေ။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်။
1951မှာအတည်ပြုခဲ့တဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်22အရသမ္မတရာထူးသက်တမ်းကိုနှစ်ကြိမ်ထက်ပိုပြီးဘယ်သူမှရွေးချယ်ခံမှာငွင့်မရှိဘူးအခြားတူအရွေးခံထားရတဲ့သမ္မတရာထူးမှာနှစ်နှစ်ထက်ပိုပြီးသမ္မတရာထူးဆက်ခံခဲ့ဘူးသူသမ္မတအဖြစ်ဆောင်ရွက်ခဲ့ဘူးသူဟာလည်းသမ္မတရာထူးကိုတစ်ကြိမ်ပဲထပ်မံရွေးချယ်ပန်ခွင့်ရှိရမှာဖြစ်ပါတယ်ဒီပြင်ဆင်ချက်ဟာအမေရိကန်ပြည်ထောင်စုစတင်တည်ထောင်ပြီးချိန်ကစလို့အငင်းပွားလာခဲ့ကြတဲ့ကိစ္စတရက်ကိုဖြေရှင်းလိုက်နိုင်တာပဲဖြစ်ပါတယ်။လူတူတယောက်ရဲ့သမ္မတရာထူးသက်တမ်းအကျဉ်းအရေးအတွက်ကိုကန့်သတ်သင့်သလားဆိုတာဟာအကြာကြီးအငင်းပွားလာခဲ့ရတဲ့ကိစ္စပါ။1989ကစတင်ကျင်းသုံးလာခဲ့တဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ရာထူးသက်တမ်းကျင်းရေးသတ်မှတ်ချက်ပြဋ္ဌာန်းခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လူကြိုက်များတဲ့ခေါင်းဆောင်တယောက်ဟာဇက်တိုက်အရွေးခံရလာပြီးတဲ့နောက်ခြားစားပျက်စီးမှုဖိနှိပ်ချုပ်ချယ်မှုတွေရှိလာမှာကိုအမေရိကန်များစွာတို့ကစိုးရိမ်ခဲ့ကြပါတယ်။ဖွဲ့စည်းပုံဥပဒေမှာဒီကိစ္စကိုထန်ထားခဲ့တဲ့အတွက်လွတ်လပ်ရေးကြီးညာဇာတ်ရေးသားသူထော့မတ်ဂျက်ဖာဆင်ကလည်းစိတ်မကောင်းဖြစ်ခဲ့ပါတယ်။ကျွန်ုပ်မကြိုက်တဲ့လုံးဝမနှစ်သက်တဲ့အချက်ကတော့ရာထူးသက်တမ်းကိုအဓိကအဖြစ်သမ္မတရာထူးကိုလွှဲပြောင်းရယူရမယ်ဆိုတာကိုမဆောင်ရွက်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်လို့ရေးသားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပထမဦးဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ဟာရာထူးသက်တမ်းနှစ်ကြိမ်ပဲထမ်းဆောင်ဖို့ရွေးချယ်ခဲ့ပါတယ်။ Franklin D. Roosevelt တတိယအကြိမ်အရွေးခံရခြင်းအထိကျန်သမ္မတအလုံးဟာဒီအစဉ်လာကိုလိုက်နာခဲ့ရပါတယ်။ Franklin D. Roosevelt ကတော့1940ပြည့်မှာတတိယသက်တမ်း1944မှာစတုတ္ထသက်တမ်းအထိဇက်တိုက်ရွေးချယ်ခံခဲ့ပါတယ်။1945မှာ Franklin D. Roosevelt ကွယ်လွန်တော့လူရီသမ္မတအဖြစ်ဇက်တိုက်ရွေးချယ်ပိုင်ခွင့်ကိုအပြင်းထန်ပြန်လည်ညှင်းခုန်ဆွေးနွေးလာကြပြန်ပါတယ်။ဇူလိုင်လတုန်းကသမ္မတအိုဘာမာအာဖရိကသမ္မတကမှပြောကြားခဲ့သလိုတောင်အာဖရိကကနယ်ဆန်မန်ဒလာအမေရိကန်ပြည်ထောင်စုကဂျော့ဂျ်ဝါရှင်တန်တို့ဟာရာထူးသက်တမ်းအတွင်းမှသာလှုပ်ဆောင်ချက်တွေကောင်းမွန်တဲ့အစဉ်အလာကိုချမှတ်ခဲ့တာမဟုတ်ဘဲရာထူးဆွန့်လွတ်ပြီးအာဏာကိုညင်ညင်ညာညာလွှဲပြောင်းပေးလိုတဲ့ဆန္ဒနဲ့လည်းအစဉ်အလာကောင်းကိုချခင်းပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်ပုတ်တဘူးနေနဲ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဦးဆက်မိုးရီကပြောပြမှာပါရှင်
American ပြည်ထောင်စုနဲ့ Russia နိုင်ငံတို့ကြားနှစ်နိုင်ငံတိုက်လေရင်ဒီအနေနဲ့စီးရီးယားဝေဟင်မှာလုံခြုံစိတ်ချရတဲ့အကွာအဝေးမှာနေကြဖို့အခြေခံချက်မှတ်ထားတဲ့သဘောတူညီချက်နားလည်မှုစာချုပ်လွှာအင်ကာနေကလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်သဘောတူညီချက်ဟာချက်ချင်းသက်ရောက်မှုရှိစေမှာဖြစ်ပါတယ်။ Pentagon စစ်ဌာနချုပ်မှာပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာ American ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူ Peter Cook ကတစ်ဖက်နဲ့တစ်ဖက်လေရင်တွေဘလောက်အကွာအဝေးမှာနေကြရမယ်ဆိုတာကိုအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ American လေရင်မှုတွေအနေနဲ့ဒါကိုတည်ထားကြပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။တရင်ပတ်သုံးပတ်နီးပါးကြာဖြစ်ပွားလာခဲ့တဲ့ပါလက်စတိုင်းပြည်ပခပြေလျှော့ဖို့အတွက်ဒုံညိုရေးတပ်တွေကိုတလွဲအတုံးချခြင်းမပြုလုပ်ဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကိုအင်္ဂါနေ့ကတွေ့ဆုံစဉ်မှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကသတိပေးပြောဆိုလိုက်ပါတယ်။ဒါ့အပြင်ဒေတာတွင်ဂရေရက်ခတ်နေတဲ့ဘာသာရေးပြည်ပခအဖြစ်အန္တရာယ်ရှိတဲ့အခြေအနေကိုပိုးပြီးတော့ကြေပြန့်လာအောင်ဆက်ပြီးတော့လွှတ်မထားသင့်ဘူးလို့လည်းမစ္စတာဘန်ကီမွန်းကပြောဆိုသွားပြီးတော့အဲ့ဒီလိုမဖြစ်အောင်တားဆီးဖို့လိုတယ်လို့တိုက်တွန်းသွားပါတယ်။အမေရိကန်နဲ့အီရတ်တပ်ဖွဲ့တွေဟာတနှစ်ကျော်ကြာတိုက်ပွဲဆင်နွှဲခဲ့ပြီးတဲ့နောက်အီရတ်နိုင်ငံရဲ့မြို့တော်ဖြစ်တဲ့ဘဂဒတ်ရဲ့မြောက်ဘက်မှာရှိတဲ့အဓိကရေနံချက်စက်ရုံတွေရှိရာမြို့ကို IS Islamic စစ်သွေးကြွတွေရဲ့လက်ကနေပြန်ပြီးတော့အပြည့်ဝထိန်းချုပ်လိုက်နိုင်ပြီလို့ပြောဆိုလိုက်ပါတယ်။အီရတ်ဗိုလ်ချုပ်ကပြန်လည်သိမ့်ပိုက်ထားတာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
ကျေးဇူးပါပဲဦးဆက်မဝေးရေဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ရှားဖောင်ပါအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ကျွန်မကတော့အင်ဂျင်နိုင်ပါရှင်ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီထိရွေးကောက်ပွဲအထူးအစည်းအဝေးဖြစ်တနာရီတိုးချက်ထုတ်လွှင့်နေပါတယ်ရှင် တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.